ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်းစည်းပြည်သူစစ်စခန်းတွေကို DNL တပ်အံပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့တပ်မတော်ဘက်ကလည်းပန်းစည်းပြည်သူစစ်ဘက်ကနေစစ်ကူပေးပြစ်ခတ်တာတွေလုပ်ခဲ့ပါတယ်။ DNL ဘက်ကတော့ပန်းစည်းပြည်သူစစ်စခန်း၅ခုနဲ့အနီးအနားဘိန်းခင်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တာမှာမူရင်းစေးပါဝင်လက်နက်အများပြားသိမ်းဆည်းရမိတယ်လို့ပြောပါတယ်။မနေ့ကနန်းခမ်းမြို့နယ်တွင်ပန်းစည်းပြည်သူစစ်တွေခြေပြုတ်တဲ့ဒေသကဘိန်းချံတွေဖျက်ဆီးပို့ထားတဲ့ TNL တပ်ဖွဲ့နဲ့ပန်းစည်းတကွန့်ပန်းဆိုင်မန်ပန်နဲ့စာတိုင်ပြည်သူစစ်စခန်းကပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးပြည်သူစစ်တွေရဲ့မူရင်းစေးနဲ့လက်နက်တွေကိုသိမ်းဆည်းရရှိခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးကားအကျော်ကပြောပါရယ်
။မနေ့ကဒီ9နိုင်ခွဲကျော်ထိုင်နိုင်ကြောင်အဲ့ဒါနေဆက်မှာညနေနေ့ခွဲအထိပန်းစီဘီလူးစီစခန်းပန်းစီဘီစီနေနေတော့အဲ့မှာပန်းစီဘီလူးစီနေဒီသမ္မတဘက်ကသံဃာခွန်ခါမာယာတိတ္တညနေနဲ့အဲ့ဘက်ဖြစ်သွားတာဖြစ်တယ်ဖြစ်တဲ့အကြောင်းကတော့ဒီအဲ့ဒီကမှာဒီမြေရှိသားဂျင်းစဘီဒီအဲ့ဒီလောက်သာရှိခဲ့အဲ့မှာဒီလိုတပ်ဖွဲ့ကတည်ဒီမှာဖြစ်တဲ့အချိန်ကတော့ဒီလိုစီနေတာကဆာမဘက်ခဲအဲ့ဒါဒီတဘောဖြစ်သွားတာဖြစ်တယ်။တဘောဖြစ်သွားနေတဲ့အချိန်မှာပဲဒီတို့အဖက်ကတစ်ခါကဒီဂျင်းချင်းတွေဒီလက်ပြီးဖြစ်တဲ့ပင်ချင်းအလုံးတော့ဘယ်ငါးကအဖေကလည်းတော့ဖြစ်နေတယ်။တချို့စခန်းတွေကဒီလိုကဝင်ရောက်ရှင်းလင်းနေရှိကြတော့ဒီမူရှိုးကပိန်းမဲဘောနပိန်းမဲနေရာဆက်ချောက်ပိတာနဲ့ရမစီပြာလီတောင်းပြရဲ့ဒီလက်နေငယ်မျိုးစုံကနဆယ်လီနဲ့ဒီစီမျိုးစုံအဖေတို့ကဒီစီစီစီရမြေတွေရှိတယ်။ဒီပြည်သူစီရှိဦးအရှင်ဖမ်းမိတဲ့ဒီ along the ပြရတယ်
။တိုက်ပွဲအတွင်းပြည်သူစစ်ဘက်ကတပ်ဖွဲ့ဝင်2ဦးကြာဆုံးခဲ့ပြီးရှိဦးကိုဖမ်းဆီးရမိကြောင်း DNL ဘက်က3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ DNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့က DNL တန်းပလောင်တပ်ဖွဲ့နဲ့ပန်းစည်းပြည်သူစစ်ဘက်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်မြန်မာစစ်တပ်ကလက်နက်ကြီးပစ်ကူပေးခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှူးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါရယ
်။ I can't give you so far.Pas se di se de la Korea metwa nan kan sa ba se mai na ma shi ya tan fui ki ya na li a du go se kan na ni ya go ya le li wa ka na sa pe ka ta kai da shi ba ai ma do na na yi ko he ka ni ko na yi ko na ki chan go ti de mu che ba ge de tan se di de se te chu le chan go ya song ti ga ka ya shi ni shi ba ge kam do ni ne ga ko a wi ya ne pe ku bi ri ta sa che ya ne pe ku bi ne ko ka mo ko na yi wa la ma te bo bi shi na ba
မနေ့ကပန်းစည်းဒေသကနေစတင်ဖြစ်ပေါ်ခဲ့တဲ့ DNL နဲ့တပ်မတော်ပန်းစည်းပြည်သူစစ်တပ်ကြားကတိုက်ပွဲဟာနန်းဖက်ကနဲ့နန်းခမ်းကြားကားလမ်းပေါ်ထိပြင်းထန်ဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့သမ်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမလဆရက်နေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ရွှေညောင်ပင်ကျေးရွာမှာတိုက်ပွဲဖြစ်ပွားလို့ရွာသားနေရာကျော်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်တပ်ဖွဲ့အနေနဲ့မူရင်းစေးဝါးနေနေရေးကိုလှုပ်ဆောင်နေသလိုဘိန်းဆိုင်နေတဲ့ပြည်သူစစ်ဖွဲ့ဝင်တချို့နဲ့အစဉ်လူလူပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတယ်လို့ဆိုပါရယ်။မြန်မာစစ်တပ်ဘက်ကလည်းဒီတော့တွင်မူရင်းစေးဝါးဖမ်းဆီးမှုတွေတိုးလို့လှုပ်ဆောင်နေတာကြောင့်မူရင်းစေးဝါးဖမ်းဆီးရရှိမှုတွေတော်တော်များများရှိနေတယ်လို့ထုတ်ပြန်ထားပါရယ်။မြန်မာစစ်တပ်ဘက်ကမူရင်းစေးတွေဆက်တိုက်ဖမ်းဆီးနေတဲ့လှုပ်ဆောင်ချက်ပေါ်မှာရှမ်းပြည်မူရင်းစေးဝါးစောက်ကြီးရေးဘွဲ့တာဝန်ခံကိုဆိုင်မင်းကအခုလိုပြောပါရယ
်2020ထဲမှာတော့ဒီကူးပြောင်းလာတဲ့ကာလထဲမှာတော့တရုတ်နိုင်ငံတွေဖိအားပေးလာတယ်ဖိအားပေးလာတဲ့ပုံမှာဒီကတော့ဒီမူဆယ်မြို့ပေါ်မှာအခြေစိုက်ပြီးတော့မှစီးပွားရေးလုပ်ကိုင်နေတဲ့ဒီလိုစစ်တွေကိုစက်မတော်အမြင်နဲ့နေရာပြောင်းရှိခိုင်းတာတွေရှိတယ်ဒီဟာရဲ့နောက်ဆက်တွဲပေါ့နော်ဒီဖမ်းဆီးမှုတွေတက်တိုက်ပြုတ်လာတယ်မူရင်းစေးဝါးထုတ်လုပ်တဲ့ဒီတိုင်းတွေကလက်နက်ကလည်းပတ်သက်တာတွေရှိတယ်။တပ်မတော်ကတော့ဒီဖမ်းဆီးရမိတဲ့အချိန်မှာတိုင်ရှင်နဲ့ဆိုတဲ့ဟာကြီးညာတဲ့ဟာတော့သူတို့ကုန်တိတ်ခါကိုထိပါမှာကိုသူတို့စိုးရိမ်တယ်လို့မြင်မိတယ်။ဒါပြီးတော့ဆိုတော့ဘီတုစစ်ဆိုတာကဒီတပ်မတော်ရဲ့လက်အောက်ခံလက်နက်ကင်အုပ်စုတွေဖြစ်တယ်
။တချို့ဖမ်းဆီးရမိတဲ့မူရင်းစေးတွေဟာဒေသခံဘီတုစစ်အဖွဲ့ဝင်တချို့နဲ့ဆက်ဆက်ကောင်းဆက်ဆက်မယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်